အော်တိုဘာလာစီရင်နေဟာကဘာစီကျမ်းမာရေးနေဖြစ်တဲ့အလျောက်ကဘာတလွားစီရင်နဲ့အကျန်းဖက်မှုပဋိပက္ခတွေဖြစ်ပွားရာဒေသတွေကစိတ်တန်ရာရနေသူလူသန်းပေါင်းများစွာကိုစိတ်ပိုင်းလူမှုပိုင်းလူမှုရေးပိုင်းအရာအကူအညီပေးကြဖို့နိုင်ငံတကာကြည့်ချင်ဤအသင်း ICRC ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာပေါ်မှာအထူးသဖြင့်စီးရင်နဲ့အကြမ်းဖက်မှုတွေဖြစ်ပွားရာပဋိပက္ခဒေသတွေမှာနေကြတဲ့လူ9ဦးစီမှာတဦးထက်မနည်းဟာစိတ်ကြဝေဒနာ၊စိတ်ဖိစီးမှုနဲ့စိတ်ဒဏ်ရာတွေကိုခံစားနေရတယ်လို့ ICRC ရဲ့စစ်တမ်းတစ်စောင်မှဖော်ပြထားပါတယ်။ပဋိပက္ခဒေသတွေမှာစိတ်ဒဏ်ရာတွေနဲ့အသက်အန္တရာယ်ချိန်ချောက်မှုတွေကဒီလိုဝေဒနာတွေကိုရေရှည်ခံစားဖို့ဖြစ်လာရတဲ့အကြောင်းအစီရင်ခံစာမှာသုံးသပ်ထားပါတယ်။စိတ်ကျန်းမာရေးချို့တဲ့နေတဲ့ဝေဒနာရှင်တွေကိုအာဖရိကတိုက်မှာပို့တွေ့ရပြီးတော့အထူးသဖြင့်ပဋိပက္ခတွေဆက်ရှိနေစေဖြစ်တဲ့နိုင်ဂျီးရီးယား၊ဗဟိုအာဖရိကသမ္မတနိုင်ငံ၊ဘူရွန်ဒီ၊တောင်ဆူဒန်စတဲ့နိုင်ငံတွေမှာဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီလိုဝေဒနာရှင်တွေဟာလိလူရှုထားတာခံနေရပြီးသူတို့ခံစားနေရတာကိုမကူစားပေးရင်အသက်အန္တရာယ်ရှိတဲ့အထိဖြစ်လာနိုင်တယ်လို့ ICRC ကဖော်ပြထားပါတယ်။ဒါကြောင့်တမောင်းများစွာသောအဆိုပါပြည်သူတွေခံစားနေရတဲ့စိတ်ကျန်းမာရေးချို့တဲမှုကိုကာကွယ်ကူတာနိုင်ရေးအတွက်စိတ်ပိုင်းလူမှုရေးပိုင်းအရအထောက်ပံ့ပေးကြဖို့ ICRC ကတိုက်တွန်းထားပါတယ်ရှင်။